စ်ကောင်စီတပ်တွေကရှမ်းပြည်နဲ့ကယားပြည်နယ်နယ်စပ်မှာစစ်စင်ရေးတွေလုပ်နေတာကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ္မာကတင်ပြပါလိမ့်မယ်ခင်ဗျာ။
ဖဲခုံပင်လောင်းမြို့နယ်အဆက်တောင်စလုံးမြောက်စလုံးကျေးရွာပေါ်မှာတိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့ KNDF အမျိုးသားများကဝေယျတက် KNDF ဗဟိုကြံကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။တိုက်ပွဲဖြစ်တာရက်ဆက်နေလို့ဒီရက်ဖြစ်နေတော့မှတိုက်ပွဲရတယ်ခမဟုတ်တိုက်ပွဲကတော့ပြင်းထန်တဲ့ရက်ကြီးရှိတယ်ပြီးတော့ဒီခဏနေမှဒီမှာမနက်ပိုင်းဖြစ်လိုက်အဲနေ့ပိုင်းမှာနေ့တည်းနေသွားလိုက်အပေါ်ဆိုတော့ဒီမှာအခုတော့အခုလက်တော်ဒီရက်ပိုင်းမှာတော့ပင်လောင်းနဲ့ဖဲခုံနဲ့ကျလာတိုက်ပွဲရတယ်ပြင်းထန
်ပင်လောင်းမြို့နယ်ပေါ်မှာပြီးခဲ့တဲ့ February လနောက်ဆုံးအပတ်ကလေးကစစ်ကောင်စီတပ်တွေအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာပြီးတဲ့နောက်တိုက်ပွဲပြင်းထန်လာတာအခုချိန်ထိတောက်လျှောက်လာနေချီကြဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်။ဘာကြောင့်ရက်လက်ကြာရှည်တိုက်ပွဲပြင်းထန်နေလဲဆိုတာ KNDF ကခုလိုပြောပါတယ်
။အဓိကတော့စစ်ကောင်စီကဒီစစ်ကြောင်းတွေကိုအကြေအထိုးတယ်ထိုးပြီးတော့အခုချိန်ထိလည်းစစ်ကြောင်းဆက်ထိုးနေပေါ့နော်။အဲကြောင့်လို့ပဲကျွန်တော်တိုက်ပွဲဆက်ဖြစ်ရမယ်။
အလာတူပဲကြားပြည်နယ်ဒေတာအခေါ်ကီယနီပြည်နယ်ဒီမော့ဆိုမျိုးနယ်အရှိန်ကျန်းဘက်မှာလဲထိုးစစ်ဆင်မှုကြောင့်ရက်ဆက်တိုက်ပွဲဖြစ်ပွားနေတာပါဒီမော့ဆိုနယ်ပင်လောင်းတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှု၄ကြောင်းတိုက်ခတ်မှုတွေအပြင်းထန်လုံလာတာလို့ KNDF နဲ့စစ်ဆောင်ဒေတာကတို့ကပြောဆိုပါတယ်ပေးလို့ရမှာတင်းရှောင်လာတဲ့ဒီမော့ဆိုမျိုးနဲ့အရှိချမ်းစစ်ဆောင်တို့ကမနေ့ကသူတို့နေအိမ်ခဏပြန်ကြည့်ရင်လက်နက်ကြီးပစ်ခတ်မှုနဲ့ကြုံခဲ့ရလို့ထပ်ပြီးတော့ပြေးလာရတဲ့အကြောင်းပြောပါရစေ
။အဝေးကနေဖြစ်တာတော့မနေ့ကတော့ဖြစ်တယ်။နောက်မနေ့ကဆိုရင်ကျမတို့အိမ်ခဏလေးပြန်ကြည့်တော့အမှလက်နက်ကြီးထုနေတာဒီတိုက်ပွဲလည်းဖြစ်တဲ့ခင်ဗျာလည်းအဲ့ဒီအဖြစ်တခြားရာဖြစ်မှာပါနော်။အဲ့ဖက်ခုံဘက်မှာတော့ဟိုထုတန်တော့ကြားနေတယ်လက်ဝေးဝေးရပေါ့နည်းနည်းတော့ဝေးပဲပေါ့တက်ပွဲရှိလဲရှိတယ်တခါလေတက်ပွဲမရှိလဲရှိတယ်လက်လက်ကြီးအများနဲ့ထုတယ်သူတို့ကျင်းစုထားတော့လက်လက်ကြီးတိုင်တိုင်အဲ့မှာပဲကြီးကြီးဝင်ရတော့ပေါ့
ပင်လောင်ဒီမော့ဆိုဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးတိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်စစ်ပြေးဒုက္ခတွေတနေရာပြီးတနေရာပြောင်းရွှေ့နေထိုင်နေကြရတာပါသူတို့တို့ဆေးဝါးနဲ့စားရည်တောက်ရည်အပြင်ယာယီတဲထုတ်ဖို့နေရာထိုင်ခင်းတွေအမိုးအကာတွေအလွန်အမင်းပင်အကူအညီလိုအပ်နေကြပါရဲ့ရှင်